မြန်မာနိုင်ငံအတွင်းအိမ်အကူလုပ်သားတွေကိုအိမ်တွင်းအကြမ်းဖက်မှုအမျက်ထုတ်မှုတဲ့တင်တွေဒီနှစ်ပိုင်းမှာတော်တော်လေးတွေ့လာရပါတယ်။ဒါကြောင့်အိမ်အကူလုပ်သားတွေရဲ့အခွင့်အရေးကိုဥပဒေအရတိတိကျကျအကာအကွယ်ပေးနိုင်ဖို့လွှတ်တော်ပိုင်းကစ조사နေပါတယ်။ဒီအကြောင်းကျွန်မအိမ်တနာထွန်းကစုံစမ်းမေးမြန်းထားပါတယ်။ဒီကနေ့ဇွန်လ16ရက်နေ့ဟာနိုင်ငံတကာအိမ်အကူလုပ်သားများနေ့လို့သတ်မှတ်ထားတာပါ။အိမ်အကူလုပ်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO ကဥပဒေပြဋ္ဌာန်းနိုင်ခဲ့တာကိုရည်ညွှန်းပါတယ်။မြန်မာနိုင်ငံမှာတော့အိမ်အကူလုပ်သားတွေအတွက်ဥပဒေအကြအကာအကွယ်မပေးနိုင်သေးတာကြောင့်အိမ်အကူလုပ်သားတွေအကြမ်းဖက်ခံရတာအမျက်ထုတ်ခံရတာတွေဖြစ်နေတုံးပါ။အလုပ်ရှင်တွေအနေနဲ့အလုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးသိရှိမှုအားနည်းနေတာကြောင့်ဖြစ်တယ်လို့ညီမြချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်။မြန်မာနိုင်ငံရဲ့အလုပ်သမားဥပဒေထဲမှာအလုပ်သမားတွေအတွက်အကာအကွယ်ပေးမှုတွေအများကြီးရှိနေပေမဲ့အိမ်အကူအလုပ်တွေရဲ့သဘောတဘာဝအရာဒီအခွင့်အရေးတွေကိုရယူနိုင်ဖို့ခက်ခဲနေတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်။လက်ရှိအိမ်အကူအလုပ်သမားတွေနဲ့ပတ်သက်ပြီးကာကွယ်ပေးနိုင်တဲ့ဥပဒေကြမ်းတစ်ခုလွှတ်တော်မှာရေးဆွဲအတည်ပြုနိုင်ဖို့ကြိုးပမ်းနေပါတယ်။ဒီဥပဒေကအိမ်အကူအလုပ်သားတွေအပေါ်ဘယ်လောက်ထိကာကွယ်ပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ဦးအောင်မျိုးမင်းကအခုလိုသုံးသပ်ပါတယ်
။အဲ့တော့ကျွန်တော်တို့မှာဘယ်လိုမျိုးဖြစ်လဲဆိုရင်တော့ဥပဒေကရှိတယ်ဒါပေမဲ့ဥပဒေကခံစားခွင့်မရှိဘူးနောက်တစ်ခုကဒီဥပဒေကိုကျွန်တော်တို့ကဟိုအိမ်ကူလုပ်သားတွေလည်းကျွန်တော်တို့မသိတလို့အိမ်ရှင်တွေကလည်းဒါကိုသိပြီးတော့မသိကြအောင်အဲ့တော့တကယ်လို့များဒီဥပဒေပေါ်လာရင်ကျွန်တော်တို့တောက်ထပ်ပြီးတော့သိဖို့ကိစ္စကဒီဥပဒေကိုပါဝင်ပတ်သက်တဲ့အိမ်ကူတွေရောအိမ်ရှင်တွေရောဒါကအလုပ်ကိုင်ရှာဖွေရေးအေဂျင်စီရောအားလုံးကနေကျွန်တော်တို့သဘောပေါက်ပြီးတော့ကျင့်သုံးမှုအတွက်ရှိမယ်နောက်တစ်ခါလှုပ်ထုတ်လုပ်နည်းရဒါတွေကိုကျွန်တော်တို့ဟိုတည်ကြာစောင့်ကြံနေတဲ့လှုပ်ထုတ်လုပ်ပြီးအဲ့ဒါလည်းအရေးကြီးပါတယ်ခင်ဗျာအဲ့တော့ဥပဒေပေါ်လာရုံနဲ့တော့ဖြစ်မှာမဟုတ်ဘူးပူပေါင်းပါဝင်မှုရယ်ဒါကိုစောင့်ကြံမှုအပိုင်းရန်နီးယားပိုင်းဒီမှာဆက်ပြီးရှိဖို့လိုအပ်ပါတယ
်အိမ်အကူအလုပ်သမားဥပဒေချမ်းကိုမူချမ်းအနေနဲ့ရည်ဆွဲထားပြီးအမျိုးသားလွှတ်တော်လူဝင်မှုကြီးကြပ်ရေးနဲ့ပြည်တွင်းပြည်ပအလုပ်သမားဆိုင်ရာကော်မတီကအတည်ပြုပြီးတော့အမျိုးသားလွှတ်တော်ဥက္ကဋ္ဌကိုတင်ပြထားတယ်လို့ကော်မတီအဖွဲ့ဝင်ဒေါက်တာခင်မာကြီးကပြောပါတယ်ဒီဥပဒေကအိမ်အကူအလုပ်သမားတွေအတွက်ဘယ်လောက်ထိအကာအကွယ်ပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ဒေါက်တာခင်မာကြီးကအခုလိုပြောပြပါဗျာ
။အဲ့နယ်ရောကျွန်တော်တို့လေခုဆိုရင်အိမ်အကူအလုပ်သမားတွေမှာထိခိုက်အနာတရဖြစ်အောင်နှိမ့်ဆက်ခံရတာရှိတယ်။နောက်ဥပဒေရှိတဲ့အခါကျတော့ဒီလုပ်အားကနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနှိမ့်ဆက်ခြင်းပန်းမှုတွေပေါ့နော်။ဒါဒီခဏခဏတွေ့နေရတယ်။အိမ်အကူအလုပ်သမားတွေမှာအောက်ကြီးပေးမဲ့ဥပဒေမရှိဘူးပေါ့နော်။ရှိတဲ့အခါကျတော့သူတို့မှသူတို့ရဲ့လူအပေါ်မှာကောင်းမှုဖြန့်တာတွေရောခုနလိုမျိုးညီမနှိမ့်ဆက်တဲ့ဟာတွေရောဒါတွေတို့ကျွန်တော်တို့ကအပြည့်အဝမဟုတ်တောင်မှဒါကိန်းတို့တော့များများနောက်ပြီးတော့ဟိုသိုးသွားွားခွေရီချိုးဖောက်ခံရတဲ့ဟာတွေတော့ကျွန်တော်တို့စာဝင်ပေးနိုင်တယ်လို့ယူပါပါတယ်ကျွန်တော်တို့ကတော့အင်ကူလုပ်သမားဥပဒေကြောင့်ညံ့ညံ့ဒီပြုတ်ခြင်းနဲ့အတီးပြုတ်ပြီးတော့မှကျွန်တော်တို့ရဲ့ဒီအင်ကူလုပ်သမားတွေရဲ့ခွေရီတွေညီမနှိမ့်ဆက်ခံရတဲ့ဟာတွေအခွင့်အရေးချိုးဖောက်ခံရတဲ့ဓာတ်တွေကိုကျွန်တော်တို့ညံ့ညံ့အကာအကွယ်ပေးခြင်းပါလေဒါတွေဟိုဒီနေ့ရောပြည်ပါတော့ပေါ့နော်အလုပ်သမားတွေကိုကာကွယ်ပေးချင်ပါလေချက
်ပြီးခဲ့တဲ့ဇွန်လ8ရက်နေ့ကပဲမြန်မာနိုင်ငံဟာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ကပြဋ္ဌာန်းထားတဲ့အလုပ်လုပ်နိုင်တဲ့အနေအဆုံးအသက်ကန့်သတ်မှုနဲ့သက်ဆိုင်တဲ့သဘောတူညီချက်အမှတ်138ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီအထက်မှာအလုပ်လုပ်နိုင်စွမ်းရှိသည့်ကလေးအသက်သည်14နှစ်အောက်မငယ်စရာဆိုတဲ့အချက်ပါဝင်ပါတယ်အဆိုအဝါဆုံးအလုပ်သမားလှုပ်အားစေခိုင်းမှုနဲ့ပတ်သက်တဲ့ ILO ရဲ့သဘောတူညီချက်အမှတ်182ကိုလည်း2023ခုနှစ်ကလက်မှတ်ရေးထိုးထားခဲ့ပါတယ်ဒါပေမဲ့လည်းအိမ်အကူလုပ်သားတွေကိုအကာအကွယ်ပေးဖို့ ILO သဘောတူညီချက်189ကိုတော့မြန်မာအနေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။